Iran ရဲ့ Beijing တက်ဒုံးကျည် ပြစ်လွတ်မှု အတွက် သမ္မတ Donald Trump ရဲ့ နိုင်ငံတော် လုံခြုံရေး အကြံပေး Michael Flynn က ဗုဒ္ဓဟူးနေ့က ပြစ်တင် ရှုတ်ချလိုက်ပါတယ် Iran ဟာ nuclear ဆိုင်ရာ 2015 ခုနှစ် American နဲ့ တခြား အင်အားကြီး နိုင်ငံတွေ နဲ့ ရထားတဲ့ သဘော တူညီမှု အတွက် အန္တရာယ် ရှိအောင် လုပ်နေတယ် လို့ ပြောဆိုခဲ့တာပါ အငြိမ်းစား ဗိုလ်ချုပ်ကြီး Michael Flynn က Iran ရဲ့ အခုလို ဒုံးကျည် ပြစ်လွတ်မှုကို ရှုတ်ချလိုက်ပြီး ဒါဟာ လွန်ခဲ့တဲ့ 6 လတုန်းက American နဲ့ သူ့ရဲ့ ဒေသ ရင်း မဟာမိတ်တွေကို Iran က ချိမ့်ချောက်တဲ့ လှုပ်ဆောင်မှုတွေတဲက နောက်ဆုံး တစ်ခု ဖြစ်တယ် လို့ ပြောဆိုခဲ့တာပါ Iran ခေါင်းဆောင်တွေ အခုလို တိုးပြီးလှုပ်ဆောင်လာတဲ့အကြောင်းရင်းတွေထဲမှာအခုရထားတဲ့ nuclear သဘောတူညီမှုက အားပျော်နေသလို ထိရောက်မှုမရှိတာကြောင့်ဖြစ်သလို ဒီသဘောတူညီမှုမှာပါဝင်နေတဲ့ တခြား နိုင်ငံတွေက Iran ရဲ့ ရှေးလက်နဲ့ ပိုင်းဆိုင်လုပ်မှုနဲ့ လှုပ်ဆောင်ချက်တွေကို သေးသေးချာချာ အရေးယူဖို့အတွက် ပြက်ကွက်တာကြောင့်ဖြစ်တယ်လို့ လည်းပြောပါတယ် ဒါပြင် Iran ရဲ့ လှုပ်ဆောင်မှုတွေအတွက် သမရဟောင်း Barack Obama နဲ့ သူ့အစိုးရဖွဲ့ဝင်တွေကိုလည်း Flynn ကအပြစ်တင်လိုက်ပါတယ် လက်နက်တွေလွှဲပြောင်းတာ အကြမ်းဖက်မှုကို ထောက်ပံ့ပေးနေတာနဲ့ တခြား နိုင်ငံတကာဆန်တွေကို ချိုးဖောက်တာ ပါဝင် Iran ရဲ့ ဆိုးရတဲ့ လုပ်ရက်တွေ အတွက် Obama အစိုးရဖွဲ့ကထိရရောက် တုံ့ပြန်ဆောင်ရွက်ဖို့အတွက် ပြက်ကွက်ခဲ့တယ် လို့လည်း Flynn ကသမရအင်ဗျူမှာ ပြောကြားခဲ့ပါတယ် Iran ရဲ့ လှုပ်ဆောင်မှုတွေက အရှေ့လယ်ပိုင်းဒေသ လုံခြုံရေးတရားဝါပြောရေးနဲ့ တည်ငြိမ်ရေးပြက်ပြားစေတဲ့အပြင် American နိုင်ငံသားတွေရဲ့ အသက်ဘေးအတွက်ပါ အန္တရာယ်ဖြစ်စေတယ်လို့ Trump အစိုးရဖွဲ့ကပြစ်တင်ပါတယ် ဒါပေမဲ့လည်း Iran ပေါ်ဘယ်လိုအရေးယူဆောင်ရမယ်ဆိုတာကိုတော့ Flynn ကတိတိကျကျမပြောပါဘူး